တော်တရှင်များခင်ဗျာဘဲစေကွက်ပြတ်နေတဲ့အတွက်တောင်သူတွေကိုစီရက်သီးနှံတွေကိုအစားထိုးစိုက်ပျိုးဖို့ဝန်ကြီးဌာနဘက်ကအကြံပြုထားတာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်စီရက်သီးနှံတွေကိုအစားထိုးစိုက်ပျိုးဖို့ဆိုတာကဘလောက်ဖြစ်နိုင်ရည်ရှိလဲဆိုတာကိုပါတင်ပြသွားမှာပါအိန္ဒိယကပဲတွင်သွင်းမှုကိုကန့်သတ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့ပဲဈေးကွက်ကတောင်းကနင်းတွေဖြစ်နေတဲ့အကြောင်းတွေအကျိုးဆက်အနေနဲ့တောင်သူတွေကလာမဲ့စိုက်ပျိုးရသည်မှာဘဲမျိုးစုံကိုပဲစိုက်ရမှာလားဒါမှမဟုတ်ဒီပြင်တီးနှံတွေကိုပဲပြောင်းလဲစိုက်ပျိုးရမလားဆိုပြီးဘာလို့လို့ဘာကံရမှန်းမသိတဲ့အကြောင်းတွေကိုတော်တရှင်တွေသိရှိပြီးဖြစ်မယ်တင်ပါတယ်တောင်သူတွေဒီလိုဒုက္ခရောက်နေတာနဲ့ပတ်သက်ပြီးတက်ဆိုင်ရာဌာနအနေနဲ့အမြန်ဆုံးကူညီလမ်းညွှန်ပေးတဲ့နဲ့ဆိုတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်မှာဆွေးနွေးတင်ပြခဲ့ပြီးဖြစ်ပါတယ်စိုက်ပျိုးရေးနဲ့တက်ဆိုင်တဲ့အသင်းအဖွဲ့တွေတောင်သူတွေကလည်းဘယ်သီးနှံတွေကိုပြောင်းလဲစိုက်ပျိုးတင်နေဆိုတာတွေကိုအစိုးရကအမြန်ဆုံးအကြံပေးဖို့လိုနေတယ်လို့ပြောနေကြပါတယ်ဒီလိုနဲ့ပဲစက်တင်ဘာဒုတိယပတ်ထဲမှာစိုက်ပျိုးရေးမွေးမြူရေးနဲ့စေပြောင်းဝန်ကြီးဌာနကပဲစိကွက်ပြက်လို့ဒုက္ခရောက်နေတဲ့တောင်သူတွေအနေနဲ့စီထွက်သီးနှံတွေကိုပြောင်းလဲစိုက်ပျိုးတင်နေဆိုပြီးအကြံပြုတိုက်တွန်းခဲ့ပါတယ်ဒီဆောင်မမှာအဓိကဆွေးနွေးကြင်တာကဝန်ကြီးဌာနကအကြံပြုထားတဲ့စီးတဲ့သီးနှံတွေပြောင်းလဲစိုက်ပျိုးရေးကမြေပြင်ဈေးကွက်အနေအထားမှာဘလောက်လားလာရှိသလဲဆိုတဲ့အကြောင်းပဲဖြစ်ပါတယ်။ကနဦးအနေနဲ့မြန်မာနိုင်ငံရဲ့စီးတဲ့သီးနှံစိုက်ပျိုးထုတ်လုပ်နေတဲ့အနေအထားနဲ့ဈေးကွက်အခြေအနေကိုအကျဉ်းသဘောတင်ပြပါမယ်။မြန်မာနိုင်ငံမှာစီးတဲ့သီးနှံမြေပဲနဲ့နှမ်းတွေကိုတနနိုင်ငံလုံးစိုက်ပျိုးမြေရဲ့16ရာခိုင်နှုန်းဝန်းကျင်ဖြစ်တဲ့မြေဧက9တန်းခွဲလောက်မှာစိုက်ပျိုးကြပါတယ်။တစ်နှစ်မှာမြေပဲဆန်နဲ့နှမ်းအထွက်ပမာဏတန်ချိန်12သိန်းကနေ15သိန်းလောက်ရှိပါတယ်။စီစည်းကွက်တဲ့ကရရှိတဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံရဲ့တစ်နှစ်တာစီလိုအပ်ချက်ကတန်ချိန်တသန်းဖြစ်ပါတယ်။ပြည်တွင်းစီစည်းကွက်ကျန်းကျင်သူတွေရဲ့အဆိုအရတော့မြန်မာနိုင်ငံမှာထွက်တဲ့မြေပဲဆန်နဲ့နှမ်းအားလုံးကိုစီကြိတ်မယ်ဆိုရင်တိုင်းပြည်စီလိုအပ်ချက်ရဲ့60ရာခိုင်နှုန်းလောက်ကိုဖြည့်ဆည်းပေးနိုင်ပါတယ်။ဒါပေမဲ့မြေပဲဆန်နဲ့နှမ်းတွေကိုပြည်ပကိုလည်းတင်ပို့ရောင်းချနေတဲ့အတွက်ပြည်တွင်းမှာစိုက်ပျိုးတဲ့စီရက်သီးနှံတွေကစီလိုအပ်ချက်ရဲ့40ရာခိုင်နှုန်းလောက်ကိုပဲဖြည့်ဆည်းပေးနိုင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ကျန်တဲ့စီလိုအပ်ချက်60ရာခိုင်နှုန်းကိုပြည်ပကနေတင်သွင်းနေရပါတယ်။ပြည်ပကနေစောင်းစီနေကြာစီပဲပုတ်စီနဲ့တခြားစီတွေကိုအများအပြားတင်သွင်းနေရပါတယ်။ဒီနေရာမှာကိန်းဂဏန်းအချက်လက်တွေကိုကြည့်ပြီးမြေပဲနှံအစရှိတဲ့စီရက်သီးနှံတွေကိုစိုက်ပျိုးပြီးစီကြိတ်ရောင်းမယ်ဆိုရင်ပြည်တွင်းမှာတွင်ဈေးကွက်အကြီးကြီးရှိနေတယ်ဒါကြောင့်အိန္ဒိယကဘဲအဝယ်ရိုက်လိုက်တာကြောင့်ဒုက္ခရောက်နေတဲ့တောင်သူတွေအနေနဲ့ဘဲမျိုးစုံအစားစီရက်သီးနှံတွေကိုပြောင်းလဲစိုက်ပျိုးရင်လည်းအကျိုးအမြတ်ရှိနိုင်လိမ့်မယ်ဆိုပြီးထင်မြင်သုံးသပ်နိုင်ပါတယ်။ဒါပေမဲ့လို့လက်တွေ့မြင်ပြီးအနေထားမှာတောင်သူတွေအနေနဲ့စီရက်သီးနှံတွေကိုပြောင်းလဲစိုက်ပျိုးရင်လည်းတကယ်တမ်းအဆင်ပြေဖို့အတွက်အခက်အခဲတွေများကြီးရှိပါတယ်။ဘာကြောင့်လဲဆိုတော့လက်ရှိအချိန်မှာဘဲစီနှမ်းစီဆက်ပိုင်ရှင်တွေအနေနဲ့လည်းလုပ်ငန်းတည်မြဲဖို့ကိုခက်ခက်ခဲခဲရုန်းကန်နေကြရပါတယ်။အကြောင်းကတော့ပြည်ရင်းတို့မြေပဲစီနှမ်းစီဈေးနှုန်းတွေကပြည်ပကတင်သွင်းတဲ့စီတွေရဲ့ဈေးနှုန်းနှစ်ဆလောက်ဖြစ်နေတာကြောင့်ပါပြည်ပကနေတင်သွင်းတဲ့စီတွေကတပိတ်တာကို2500ကနေ3500လောက်ပဲရှိပေမဲ့ပြည်တွင်းထွက်ပဲစီနှမ်းစီတွေကရောင်းနှန်းဈေးတောင်တပိတ်တာ9000ကနေ6500လောက်ရှိပါတယ်အစ်စ်ဆိုရင်တပိတ်တာ8900လောက်ရှိပါတယ်ဒါကြောင့်စားဝတ်နေရေးအတွက်ရုန်းကန်နေရသူတွေများပြတဲ့မြန်မာနိုင်ငံမှာပဲစီနှမ်းစီဈေးကွက်လက်ရှိတဲ့ကျယ်ပြန့်လာဖို့ကခက်ခဲနေပါတယ်ဝန်ကြီးဌာနကပေးတဲ့အကြံအတိုင်းတောင်သူတွေအနေနဲ့မပဲတွေပဲစင်ကုန်တွေပဲဒီစိမ့်တွေကိုလျှော့ဆိုင်ပြီးစီရက်သီးနှံတွေဖြစ်တဲ့မြေပဲနှမ်းတွေကိုပိုစိုက်ကြမယ်ဆိုပါစို့ပြည်တွင်းမှာစီလိုအပ်ချက်အများကြီးရှိနေတဲ့အတွက်ပိုထွက်လာမဲ့မြေပဲတွေနှမ်းတွေကိုဝယ်လိုအားကောင်းကောင်းရှိလိမ့်မယ်လို့တွက်ရင်တော့တက်တက်ဆင်အောင်လွဲပါလိမ့်မယ်စီစက်ပိုင်ရှင်တွေဘက်ကလည်းတွက်ချေမကင်ရင်ဝယ်မဲ့သူမရှိရင်မြေပဲတွေနှမ်းတွေကိုဝယ်ပြီးစီကြိတ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးနောက်တစ်ချက်အနေနဲ့ပိုထွက်လာမဲ့မြေပဲတွေနှမ်းတွေကိုပြည်ပကိုပြင်ဖို့ရောင်းချမယ်ဆိုရင်လည်းမြေပဲနှမ်း export ဈေးကွက်ကလက်ရှိတဲ့များများဆဆကျယ်ပြန့်များပြားလာဖို့ဆိုတာအချိန်ယူပြီးဆောင်ရွက်မှဖြစ်နိုင်မှာပါဒီနေရာမှာဖြစ်နိုင်ခြေတစ်ခုတော့ရှိပါတယ်ပြည်တွင်းမှာစိုက်ပျိုးနေတဲ့မြေပဲနဲ့နှမ်းမျိုးတွေကိုပြောင်းလဲပြစ်ဖို့ပါပဲတရုတ်မှာစိုက်တဲ့နှမ်းမျိုးကမြန်မာမှာစိုက်တဲ့နှမ်းတက်အထွတ်နှုန်းနှစ်ဆခွဲလောက်ရှိပါတယ်ဒီလိုပဲထိုင်းဝမ်မှာစိုက်တဲ့မြေပဲမျိုးကမြန်မာနိုင်ငံမှာစိုက်တာတက်အထွတ်နှုန်း3ဆလောက်ရှိပါတယ်။မြန်မာနိုင်ငံအနေနဲ့မြေပဲတွေနှမ်းတွေကိုသူများနိုင်ငံတွေမှာလို့အထွတ်နှုန်းများအောင်လုပ်နိုင်ရင်တော့ပြည်တွင်းမှာမြေပဲဈေးတွေနှမ်းဈေးတွေလက်ရှိတဲ့အများကြီးထိုးကျသွားနိုင်ပါတယ်။ဈေးကြပေမဲ့အထွတ်နှုန်းများတဲ့အတွက်တောင်သူလည်းအဆင်ပြေမယ်။စီစက်ပိုင်ရှင်တွေလည်းဘဲစီနှမ်းစီတွေကိုများများထုတ်လုပ်ဖို့တွက်ချေကြိုက်လာပါလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုမြေပဲမျိုးနှမ်းမျိုးတွေကိုအပြောင်းလဲမလုပ်နိုင်သေးခင်မှာတော့စီရက်သီးနှံတွေတိုးချက်စိုက်ပျိုးရင်လည်းလက်တွေမှာတောင်သူတွေအတွက်ဈေးကွက်အစ်စ်တွေရဖို့ခက်ခဲပါလိမ့်မယ်။ဒါကြောင့်ပဲမျိုးစုံအစားစီရက်သီးနှံတွေပြောင်းလဲစိုက်ပျိုးရမှာဈေးကွက်တေချာရေးကိုပါတဘာတဲ့ကူညီဆောင်ရွက်ရန်လိုအပ်ပါကြောင်းအကြံပြုတင်ပြလိုက်ပါရစေ။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။